KIA ပူးပေါင်းတပ်တွေသိမ်းယူလိုက်တဲ့စစ်ကောင်စီတပ်စခန်းတွေဟာမိုးညင်းမြို့နယ်အင်းတော်ကြီးကနေဖားကံမြို့နယ်ဝေခါအသွာလန်းကစစ်ကောင်စီတပ်နဲ့ SNA ကိုရှမ်းနီပြည်သူစစ်တပ်တွေရဲ့အရေးပါတဲ့တပ်စခန်းတွေဖြစ်ကြပါတယ်။ဒီတပ်စခန်း၃ခုကို KIA ပူးပေါင်းတပ်တွေကစနေနေ့ကစတင်တိုက်ခိုက်ခဲ့ပြီးမနေ့တနင်္ဂနွေနေ့ကတပ်စခန်း၂ခုကိုသိမ်းယူခဲ့ကြောင်းဒေသခံတဦးက VOA ကိုပြောပြပါတယ်။
ဝင်လို့စက္ကစဆိုင်ရယ်ညဝင်စက္ကစဆိုင်ရယ်ဆောင်းဝါ SNS ဆိုင်ရယ်အဲ့ဒီစက္ကစုံကကျနေ့မနေ့ကစတင်ကြတာပရိယနေ့လည်းပိုင်းဟိုတော့ဝင်လို့စက္ကစဆိုင်ကငါအလိုက်ကြီးထောင်လို့ရသွားတယ်ညမနေ့ဟိုတော့ညောင်ပင်စက္ကစဆိုင်မှာသူတို့ဖြစ်ပြီးသွားလို့ရသွားတယ်အခုကြံနေခဲ့တာတော့ဆောင်းဝါ SNS ဆိုင်ပဲကြံထားတာ
ချောင်းဝါ SNS ကန်းကိုတော့ဒီနေ့မနေ့ပိုင်းအထိတိုက်ခိုက်နေစေဖြစ်တယ်လို့ပြောပါတယ်တခြားဖားကန်ဒေသခံတဦးကတော့စခန်း၃ခုလုံးသိမ်းယူခဲ့တယ်လို့ကြားသိရကြောင်းပြောပါတယ်
။ရန်ကုန်ရဝေလုံရချောင်းဝရစခန်း၃ခုရသိမ်းသွားပြီလို့ပြောတ
ာ။ကချင်သတင်းဌာနတွေကလည်းမနေ့တနင်္ဂနွေနေ့ကညောင်ပင်နဲ့ဝေလုံစခန်းကိုသိမ်းယူခဲ့ကြောင်းနဲ့ဒီနေ့မနေ့ပိုင်းမှာချောင်းဝစခန်းကိုသိမ်းယူလိုက်ကြောင်းဖော်ပြထားပါတယ်။အင်းတော်ကြီးဒေသကတိုက်ပွဲအခြေအနေကိုမေးမြန်းနိုင်ဖို့KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကိုဆက်သွယ်ခဲ့ပေမဲ့ဖုံးပိတ်ထားတာကြောင့်ဆက်သွယ်လို့မရရှိခဲ့ပါဘူး။အင်းတော်ကြီးဒေသခံတဦးကတော့တိုက်ပွဲဖြစ်ပွားရာအနီးအနားကကြေးရွာကပြည်သူတွေဟာစစ်ဘေးလွတ်ရာဟိုပင်နဲ့မိုးညင်းမြို့ဘက်ကိုတန်းရှောင်နေကြောင်းပြောပြပါတယ်
။ကျွန်တော်တို့ဝေလုံညောင်ပင်အဲချောင်းဝအဲအဲ့ဘက်မှာတိုက်ပွဲဖြစ်ထားလို့လေ။တော့တယ်တော့လူတွေကစစ်ဘေးကြုံမှာဆိုလို့ရှောင်ကြတန်းကြတာရှိတယ်။ဒီအင်းတော်ကြီးအခြေခံနောက်ကန်ပေါ့ဒီကတော့ဒီဟိုပင်မိုးညင်းပေါ့ဗျာအဲနမောတောင်ကျော်ပြီးတော့အဲသွားကြလာကြပေါ့
တခြားအင်းတော်ကြီးဒေသခံတဦးကတော့တင်းရှောင်နေတဲ့ကြေးရွာဆေးရွာနီးပါးရှိကြောင်းပြောပါတယ
်ခဏညာလောက်လဲဆိုလုံးတုံနာပြဲကုံမနာအဲပန်တုံပင်မိုင်းပေါ့ညောင်ပင်နာလက်ကမပြင်းပန်းလားအဲ့ဒီပေါ့အောင်ဝတ်တိကလုံးတုံတို့အဲ့ကောင်ဆိုရင်အင်းသောရောက်ရှာပြီးရောက်ကြကြီးအလောက်စီပဲကျန်တာလို့ဆိုကျန်တဲ့ဟာဆောင်ရတာဆောင်လိုက်ခြင်းဆိုအားလုံးကချမ်းမြေရွာကြီးတဲ့အားလုံးက
KIA နဲ့ပူပေါင်းတပ်တွေဟာစီးပွားရေးအရာအရေးပါတဲ့ဖားကံမြို့အဝင်းအထွက်လမ်းဖြစ်တဲ့အင်းတော်ကြီးဝေခါဖားကံလမ်းကဝေခါတပ်စခန်းအင်းတော်ကြီးဆယ်စင်းဖားကံလမ်းကတာမခန်းနဲ့မိုးကောင်ကာမိုင်းဖားကံလမ်းကနိုင်ရတပ်စခန်းတွေကိုဒီနေ့အစောပိုင်းကသိမ်းယူထားပြီးဖြစ်ပါတယ်။ဖားကန်နဲ့မိုးညင်းမြို့နယ်အစက်ကအင်းတော်ကြီးဒေသမှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တွေအကြတိုက်ပွဲတွေပြင်းထန်နေချိန်မှာပဲကချင်ပြည်နယ်ဝိုင်းမော်ဗမော်မိုးမောက်နဲ့မန်စီမြို့နယ်ဘက်တွေမှာလည်းစီးရီတင်းမာမှုတွေဆက်လက်မြင့်တက်နေစေရှိပါတယ်။စစ်ကောင်စီဘက်ကတော့မိုးညင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။